ဖူလန်မကဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုယ်စားလှယ်ကိုစားပြုသူတာမတ်ကြီးအဖြစ်ဆက်လက်ထားရှိပေးဖို့အမေရိကန်ရောက်မြန်မာနိုင်ငံသားထောင်ကျော်ကနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်ရှိမှစနေနေ့ကတောင်းဆိုဆန္ဒပြလိုက်ကြသလိုအခြားနိုင်ငံတချို့မှလည်းတပြိုင်တည်းထဲမှာတောင်းဆိုခဲ့ကြပါတယ်။ကုလသမဂ္ဂရဲ့မြန်မာအမြဲတမ်းကိုယ်စားလှယ်နေရာကိုရရှိရေးစစ်ကောင်စီဘက်ကလည်းကြိုးပမ်းနေချိန်မှာဒီဆန္ဒပြပွဲတွေထွက်ပေါ်လာတာပါ။ဒီအကြောင်းကိုဆက်ပြီးနားဆင်ပါခင်ဗျာ။ကုလသမဂ္ဂမှာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်တာမတ်ကြီးဦးကျော်မိုးထွန်းကိုဆက်လက်ထားရှိပေးဖို့ Global Credential Campaign အဖြစ်နဲ့အမေရိကန်နိုင်ငံတစ်လွှားပြည်နယ်ပေါင်း15ခုကမြန်မာနိုင်ငံသား2000နီးပါးဟာနယူးယောက်မြို့နယ်လမ်းမတွေကိုလှည့်လည်ပြီးကုလသမဂ္ဂရုံးချုပ်ရှိဆန္ဒပြတောင်းဆိုခဲ့ကြတာပါကုလသမဂ္ဂကိုယ်စားလှယ်စီစီရေးအဖွဲ့ Credential Committee အနေနဲ့မြန်မာနိုင်ငံသားတွေရဲ့အခုလိုဆန္ဒပြထုတ်ပေါ်မှုကိုထည့်သွင်းစဉ်းစားမယ်ဆိုတာယုံကြည်တယ်လို့ရူရောက်ဆန္ဒပြပွဲကိုဥဆောင်သူတူဖြစ်တဲ့ဦးနေတင်မြစ်ကပြောပါတယ
်အဓိကရူရဲ့ချက်ကတော့ကျွန်တော်တို့အယူကြီးကခန့်အပ်ထားတဲ့တာမတ်ကြီးဥတော်မိုးတွန်းကိုဆက်လက်ထားရှိဖြစ်ပါတယ်ကျွန်တော်တို့စစ်အာဏာရှင်အစိုးရရဲ့မတရားဖိနှိပ်ညှဉ်းပန်းနှိပ်စက်မှုတွေကိုနိုင်ငံတကာအပိုင်းအဝန်းနဲ့ကုလသမဂ္ဂအပိုင်းအဝန်းကသိပြီးတော့ဒါတွေကိုအမြန်ဆုံးရပ်တန့်နိုင်အောင်ဒီကုလသမဂ္ဂအခွင့်အပြုမှုချုပ်ရောခရစ်ဂျန်ချယ်ကော်မတီရောကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရောကျွန်တော်တို့ကစိတ်မှန့်တယ်လဲကျွန်တော်တို့သိပို့ထားပါတယ်ပြဖို့ထားတဲ့အပြင်ပေါ့လေကျွန်တော် petition letter တွေလည်းကျွန်တော်ထိုးရပါတယ်အခုတော့တိန့်နဲ့ချီကျွန်တော်ရရှိနေပါတယ်အဲ့လိုလုပ်တဲ့အခါမှာ group ကအဖွဲ့ဝင်နိုင်ငံတွေရောဒီ credential committee ကိုနိုင်ငံတွေရောဒါတွေကိုသိရှိရတဲ့အခါဒါကပေါ့ပြည်သူကလက်ခံထားတာအားလုံးကဒါအပြည့်အစုံထားတဲ့ဒါဥတော်မိုးထွန်းဖြစ်တဲ့အတွက်ဥတော်မိုးထွန်းကလည်းတင့်တော်တယ်ဆိုပြီးတော့ဆက်လက်ထားရှိဖို့ကအရေးပါပြီးတော့ဖြစ်အောင်မယ်လို့ကျွန်တော်အကျဉ်းမှယုံကြည်ပါတယ်ခင်ဗ
ျအလားတူကနေဒါနိုင်ငံရောက်မြန်မာနိုင်ငံသားတိုင်းသားပေါင်းစုံ250ဝန်းကျင်ကလည်းတာမကြီးဦးကျော်မိုးထွန်းကိုကုလအမြဲတမ်းကိုယ်စားလှယ်အဖြစ်ဆက်လက်ထားရှိပေးရေးဗန်ကူးဗားမြို့မှာတောင်းဆိုဆန္ဒပြခဲ့တယ်လို့ကိုမြင့်ဝေကပြောပါတယ
်။လက်ရှိနေသမှာစစ်ဆွေးရကိုကျွန်တော်တို့ကလုံးဝစန့်ကျင်နေဖြစ်တဲ့အတွက်ကျွန်တော်မြန်မာနိုင်ငံရဲ့ဟိုကုလသမဂ္ဂရဲ့ကိုယ်စားလှယ်ဖြစ်တဲ့ဦးကျော်မိုးထွန်းကိုကျွန်တော်တို့အားလုံးကပြီးတော့ဆက်လက်ပြီးတော့ထောက်ခံတယ်။ဦးကျော်မိုးထွန်းကိုကုလသမဂ္ဂမှာနေရာဆက်လက်ရရှိဖို့အတွက်ကနေဒါအစိုးရအနေနဲ့ဆက်လက်ပြီးတော့ဟောက်ပတ်ပေးသွားဖို့အတွက်ကျွန်တော်တို့ကနေပြီးတော့အစိုးတင်နေကြပါတ
ယ်။ဥရောပနဲ့သလန်နိုင်ငံရောက်မြန်မာနိုင်ငံသားတွေကလည်းအမ်စတာဒမ်မြို့စပေါ့ကွင်းမြင်မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ဥဆောင်ပါဝင်တဲ့တန်ဃာတော်ဒေါက်တာအရှင်စန္ဒဝရမိတ်တာက
ဆန္ဒထုတ်ဖော်ရေးတော်လှန်ရေးတော်တာဒီကောင်မတွေကတော့ဒီကောင်မတွေကတော့ဒီကောင်မတွေကတော့ဒီကောင်မတွေကတော့ဒီကောင်မတွေကတော့ဒီကောင်မတွေကတော့ဆက်လက်ပြီးတော့မှဒီလိုကတော့ရက်ကြီးကိုတော့တန်းတန်းမှနေရာရရှိနေတဲ့ဆက်ကပါဝင်ဆောင်ရွက်နေကြဖြစ်ပ
ါ Global Credential Campaign အဖြစ်လုပ်တဲ့ဒီပွဲမှာကုလသမဂ္ဂအတွင်းမှုချုပ်နဲ့ Credential Committee စီကိုလက်မှတ်ပေါင်းတင်ကြော်ပါဝင်တဲ့မြစ်တာရက်ခန်းစာကိုပေးပို့ထားပြီး NUG အစိုးရကိုအတိမတ်ပြုပေးရင်းနဲ့ဦးကျော်မိုးထွန်းကိုကုလသမဂ္ဂမှာဆက်လက်ခံထားရေးတောင်းဆိုထားကြပါတယ်ခင်ဗျာ